VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ချင်းတီနယ်ပလဝဒေသမှာအေးအေးလို့ယူဆရတဲ့လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့ချင်း CNLD ပါတီစီယုံရေးအဖွဲ့ဝင်ခူမီလူငယ်ကိုအောင်စုနဲ့အခြားခူမီလူငယ်၃ဦးအမြန်ဆုံးလွှတ်ပေးဖို့ဒေသခံချင်းမျိုးနွယ်စုအဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်ပလဝဒေသမှာ2020ပြည့်နှစ်အတွင်းအရက်သားတွေပြစ်မှတ်ထားနှင်းပန်းနှိပ်စက်ခံရတဲ့အခြေအနေအတော်လေးဆိုးရွားလာနေကြောင်းခူမီချင်းမျိုးနယ်စုရေးရာပေါင်းစည်းညှိနှိုင်းရေးကောင်စီ KACC ကပြောပါတယ်နောက်ဆုံးဖြစ်ရအနေနဲ့ဇူလိုင်လ29ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်ကနေချင်းပြည်နယ်ပလဝကိုဆက်လီနဲ့ရေချောင်းခီးသွားနေတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် CNLD ကခုမီးလူငယ်ကိုအောင်စိုးနဲ့အခြားလူငယ်၃ဦးကိုအေအေလက်နက်ကိုင်အဖွဲ့ကဘာအကြောင်းပြချက်မှမပေးဘဲဆက်လီနဲ့လိုက်လံဖမ်းဆီးခေါ်ဆောင်သွားခဲ့ကြောင်း KACC ပြောခွင့်ရမိုင်နန်းဝေက VOE ကိုခုလိုပြောပါတယ
်ပုံမှန်သွားနေတဲ့ဒီကျမတို့ရဲ့ရေချောင်းလမ်းပေါ့နော်ကလတန်တောက်လျှောက်တက်လို့ရတဲ့ဒီကားလမ်းနဲ့ရေချောင်းလမ်းတွေကြတော့ကျမတို့ကဒီစစ်ပေးကြောင်းနားလိုက်တဲ့အခါမှာသူတို့ကဟိုဘက်ပီချောင်းဘက်ကနေဖောက်လို့ရတဲ့လမ်းပေါ့နော်အဲ့ဘက်လမ်းကနေပြီးတော့သူတို့ပြန်လာဖြစ်တယ်အဲ့မှာငါတရိုင်းရွာမှာရခိုင်ရွာဖြစ်တယ်အဲ့ဒီငါတရိုင်းရွာမှာဒီအေအေတွေကအောင်စိုးတို့လေးယောက်ကိုပေါ့နော်အောင်စိုးပေါ့ဝင်လေးယောက်ကိုသူတို့ကိုမေးစရာရှိရဆိုမှခေါ်သွားတာပေါ့ဟုတ်မြင်လိုက်တဲ့သူကရှိရပေါ့အဲ့ဒီကိစ္စကိုလေ
အေဘက်ကကောဒီပြန်ပြီးတော့ဆက်တွေ့လာတာမျိုးရှိပြီလားရှင
်အေဘက်ကအခုထိကတော့ကျမတို့လည်းတော့အဆက်တွေမရှိဘူးပေါ့နော်မရှိဘူးဆိုတာမီဒီယာမှာလည်းသူတို့ကတရင်ဝင်ဖန်ဆီးထားပါတယ်ဆိုတာမျိုးလည်းဖြစ်ဆိုထားတာအခုထိပေးမီဒီယာမှာကျမတို့မတွေ့သေးဘူးအဲ့တော့အခုဒီသူတို့ဘက်ကတော့တရင်ဝင်ရင်းဆိုထားရလဲမတွေ့ရတလို့တရင်ဝင်ဝင်ခံထားတာမျိုးလဲကျွန်တော်တို့အခုထီတော့မတွေ့ရသေးဘူးပေါ့နော်
။ဘာကြောင့်ပြန်ပြီးဆွဲသွားလဲဆိုတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့ဘလို့ခံမှန်းမိလဲရှင
်။ဟိုအဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စာတီးရတဲ့လောက်ပေါ့နော်ချင်း Human Rights Organization ကလည်းဒီ statement release ပေါ့နော်သူတို့ release နဲ့ဆောင်ထုတ်ထားရတွေ့တယ်။အဲ့ဒုတိယ release မှာသူတို့ရဲ့ release ကိုပြန်မြင်ရမှာဆိုသူတို့စီမှာတော့ကိုအောင်စိုးကိုအဓိကရတော့ပေါ့နော်ကိုအောင်စိုးတီးချင်း NLD CNLD ပေါ့နော်ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကျင်းရည်မှုတွေမှာပါတယ်လို့သူတို့ကြားသိရတဲ့အေဘက်ကဖန်ခေါ်လာလို့သိရတယ်ပေါ့နော်ဒါသူတို့ statement မှာလည်းအဲ့လိုရေးထားတယ်တွေ့ဒါပေမဲ့ကျွန်တော်တို့အဲ့ဒီမှာပြန်ပြီးတော့ analyze ပေါ့နော်ပြန်လုပ်ချင်တာကကိုအောင်စိုးကချင်းအမျိုးသားတယောက်ဖြစ်တဲ့အတွက်အကေရဲ့ CNLD မှာသူကတော့မပါဘူးလို့တော့ကျွန်တော်တို့ကလည်းပါမပါတယ်ကျွန်တော်တို့မသိဘူးပါခင်ရင်လည်းချင်းလူမျိုးတယောက်ရင်လည်း CNLD မှာဒီပါတီစီယုံရေးနေနဲ့ပါဝင်နေဆိုရင်ဒါကအေနဲ့ဗာများတက်ဆိုင်မှုရှိတယ်လေပေါ့နော်တော်တော်များရောအေဘက်ကတော့ထုံးစံတိုင်းသူတို့ကတော့ဒီချင်းတိုင်းသားတွေကိုဖန်ဆီးခေါ်ဆောင်ပြီးသူတော်များကတော့ဒါစစ်တပ်တရင်ပေးဆိုတာမျိုးကတော့အမြင်တဲ့သူတို့သုံးနေကြအတုံးနှုံးပေါ့နော်ဒါပေမဲ့မိဘတွေဘက်ကတော့ဒါကိုလုံးဝငင်းထားတယ်သူမျိုးတွေဘက်ကလည်းလုံးဝငင်းထားတယ်ဟိုအောင်စိုးတီဒီလိုမဟုတ်ဘူးတော့ကျွန်တော်တို့တိတက်လောက်ကလည်းကိုအောင်စိုးတီစစ်တပ်နဲ့လို့အပေးယူလုပ်ချင်အောင်ဘာမှမရှိဘူးပေါ့နော်သူ့အတူရီယိုတာမန်အကြောင်းသားတယောက်ပဲဖြစ်တယ်သူဘလဝတ်မြို့ပေါ်မှာသူဟိုရိုးရာပေါ့နော်အစားစားဆက်တောက်ဆိုင်လေးသူဖွင့်ထားရရှိရဲဒါဒီလိုပုံမှန်ပဲရိုးသားမှန်အရက်သားတယောက်ပဲဖြစ်တယ်ပေါ့နော်ကျွန်တော်တို့ဘက်ကအမခံပေးနိုင်တာရောဟုတ
်အသက်30ကျော်အရွယ်တွေဖြစ်တဲ့ကိုအောင်ဆိုးနဲ့လူငယ်3ကိုဇူလိုင်လ29ရက်နေ့ကလေးကလက်နက်ကင်လူတစုကဖမ်းဆီးခေါ်ဆောင်သွားခဲ့ပြီး10ရက်ကျော်လာတဲ့အထိသတင်းအစားနားမှမသိရသေးတဲ့အတွက်အခြေအနေတွေကိုမိဘတွေနဲ့ဆွေမျိုးသားချင်းတွေကအလွန်ပဲစိုးရိမ်နေကြတာပါအခုလိုလူအများပူဆွေးတော့ကရောက်နေတာတွေကိုစာနာထောက်ထားပြီးအပြစ်မရှိတဲ့ကိုအောင်ဆိုးနဲ့အခြားလူငယ်တွေကိုအေးအေးအနေနဲ့အမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုကြောင်းကိုအောင်ဆိုးရဲ့အကိုဖြစ်သူအမေရိကန်ပြည်ထောင်စုကော်လိုရာဒိုပြည်နယ်မှာနေထိုင်တဲ့ဒေးဗစ်အောင်က VOE ကိုအခုလိုပြောပါတယ်
ကျွန်တော်အနေနဲ့တော့အင်မတိုင်မှကျွန်တော်စိတ်ပူတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ညီလေးကရန်ကုန်မှာကျွန်တော်ညီလေးအောင်စုကရန်ကုန်မှာသူကအချက်မရမကောင်းဘူးသူ့မှာတုတ်ကွေးဖြစ်တယ်ပြီးလို့ရှိရင်သူ့မှာ3ရက်လောက်တော့ပဲရန်ကုန်မှာသူရှိကူတာတယ်သူရှိကူတာပြီးမှသူနေနေတက်တာတဲ့အချိန်မှာပဲသူပြန်သွားတာပါအဲ့ဒါကြောင့်သူကသူ့ကိုကျွန်တော်အရင်ဆိုရင်လည်းပြီးလို့ရှိရင်သူတို့ဒီတော့ထက်မှနေတဲ့ခါမှလေသူတို့ကစိတ်ဖိစီးမှုတွေဖြစ်လာနိုင်တယ်ပြီးလို့ရှိရင်သူတို့ကကျတဲ့ကြလာတယ်ဖြစ်လာဖြစ်လာတယ်အဲ့ဒီနောက်ဆက်တွဲကိုကျွန်တော်ပြဿနာကိုဖြစ်မှာဆိုတော့ကျွန်တော်အိမ်မတိုင်မှကျွန်တော်ဆုတ်ရင်လည်းကျွန်တော်တို့ဆိုလို့ရှိရင်စလို့မဝင်အေးလို့မပြောဖြစ်တာပါကျွန်တော်အိမ်မတိုင်မှဆုတ်ရင်လည်းကျွန်တော်ညီလေးအတွက်ကျွန်တော်ညီလေးနဲ့ကျွန်တော်ပေးစာမြတ်အတွက်ကျွန်တော်တို့ဒီလူငယ်လေးရောက်တဲ့အိမ်မတိုင်မှဆုတ်ရင်လည်းသူတို့ကိုအပြစ်မရှိဘူးဆိုလို့ရှိရင်တော့အမြန်ဆုံးလွှတ်ပေးပါလို့ကျွန်တော်တို့တောင်းဆိုရှင်ပါတယ
်အခုလိုခူမီးလူငယ်တချို့ကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့VOA ကအေးအေးအဖွဲ့ရဲ့တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဖုန်းကိုက်ဖြည့်ဆို့ခြင်းမရှိခဲ့ပါဘူး2015ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်ဘက်အခြေချဖို့စူးစမ်းလာတဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ဟာအိမ်နီးချင်းချင်းပြည်နယ် တောင်ပိုင်းပလဝဒေတာကိုခြေခုပ်စခန်းယူလာတဲ့အချိန်ကစပြီးဒေတာခံတွေကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်ရပ်တွေအတော်များလာနေကြောင်း KACC ပြောခွင့်ရမိုင်နန်းဝေကပြောပါတယ
်ကက်တလင်းရွာဆိုလို့ရှိရင်2018လောက်တုန်းကဆိုလို့ရှိရင်လည်းတင်ကြလုံးတို့အေးရဖမ်းဆီးခေါ်တော့ခေါ်ဆောင်သွားတာမျိုးရှိရဲ3လလကြာတော့မှပြန်လှူတာမျိုးတွေရှိတယ်ပေါ့နော်အဲ့မှာမှတချို့ဆိုရင်စိတ်မနှံ့ယူသွတ်သွားပြီးတော့အင်ပြန်တော့သူ့သမီးကိုဒါနဲ့ခေါ်အဲ့လိုဖြစ်စဉ်ဆူဆူဝါးဝါးတွေဒီကျွန်တော်တို့ကရှိခဲ့တယ်စိတ်ကိုင်းဆိုင်ရာမှာ trauma တွေစိတ်တန်ရတဲ့အများကြီးရသွားတဲ့ဖြစ်စဉ်တွေလည်းကျွန်တော်တို့မှာရှိရပေါ့နော်ဒီ blood data ခန့်နေနေနဲ့ပေါ့2019ဒီ20အတွင်းမှာတော့အခုဆိုအရ20လောက်ကကျွန်တော်တို့ကကြောက်ဆုံးနေတဲ့ဘေဘက်ကမှမသိဘဲနဲ့ကြောက်ဆုံးနေတဲ့လူဆို14ယောက်လောက်ရှိပြီးတော့အခုတရင်ဝင်အေဘက်ကဆန်းထားတဲ့ဆိုတဲ့ကိုအောင်စိုးစုဆို4ယောက်နောက်ထပ်ဒီ Ebrana 17ရက်နေတုန်းကဆိုလို့ရှိရင်လည်းblood မြို့ပေါ်ကဥမြင့်မောင်ပေါ့နော်ဒီ CPN ကဒီ volunteer စစ်သားဝန်ထမ်းလုပ်နေတဲ့ဥမြင့်မောင်ပေါ့တော်တော်လည်းဗမာတိုင်းနားပေါ့နော်သူ့ကိုလည်းအဲ့လိုဖန်ဆီးထားတာမျိုးညာဆက်တနေလောက်မှအိမ်မှာခေါ်ပြီးတော့ဖန်ဆီးသွားတယ်ဆိုတော့မိသားစုဝင်တွေကပြောတယ်ပေါ့နော်နောက်တော့ဦးရှိတယ်ဆိုတော့ဒီလိုဖြစ်စဉ်တွေကဒီအယောက်20နဲ့25ယောက်သားမှာတော့ကျွန်တော်တို့ခံမှန်းရတယ်ပေါ့နော်တရင်ဝင်ကတော့ကျွန်တော်တို့သိရတာကတော့ဒါအယောက်20ပေါ့တောက်လျှောက်ဒီလိုမျိုးဖြစ်စဉ်ရှိရခါလူထုအနေနဲ့ကတော့အမြဲတမ်းကြောက်ရွံ့ထိတ်လန့်ပြီးတော့နေနေရတဲ့အနေအထားမျိုးဖြစ်နေတာပေါ့နော
်အေအေကဖန်ဆီးခေါ်ဆောင်သွားတဲ့ချင်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်စီယုံရေးအဖွဲ့ဝင်ကိုအောင်စိုးအပါဝင်အခြားလူငယ်တွေလွမြောက်ရေးချင်းအရက်ဖက်အဖွဲ့အစည်းတွေအနေနဲ့ကြိုးပမ်းနေကြောင်းချင်းပြည်နယ်အစိုးရအပါဝင်ဗဟုအစိုးရအနေနဲ့လည်းဒီဖြစ်ရပ်တွေကိုသိရှိထားမယ်လို့ယူဆကြောင်းမိုင်နန်းဝေကပြောပါတယ်ရှင်